ဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့သမိုင်းဝင်ထွေထွေရွေးကောက်ပွဲကြီးပြီးဆုံးသွားပြီးတဲ့အချိန်ထဲမှာပဲမျော်လင့်ချက်တွေကတော့အမျိုးမျိုးထွက်ပေါ်လာနေပါတယ်။ကျင်းပပြည်စည်းခဲ့တဲ့ရွေးကောက်ပွဲရဲ့လက်ရှိရလဒ်တွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပဲဥဆောင်နေပြီးအစိုးရဖွဲ့နိုင်မယ့်အနေအထားမှာရှိပါတယ်။ဒါပေမဲ့လည်းကာကွယ်ရေးဌာနပါဝင်တိုင်းပြည်ရဲ့အရေးကြီးတဲ့ကဏ္ဍနေရာတွေမှာစစ်တပ်ကပဲဆက်လက်ထိန်းချုပ်ထားမယ်ဆိုရင်တော့ဒါတွေဟာမဖြစ်သင့်ကြောင်းလူအခွင့်ရေးဆောင်ကြည့်ရေးအဖွဲ့ HRW ကဝေဖန်လိုက်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကျွန်မကပဲပြောပြပေးပါမယ်ရှင်။နိုဝင်ဘာလ10ရက်နေ့ကထွေထွေရွေးကောက်ပွဲကြီးပြီးဆုံးသွားပြီဖြစ်တဲ့အတွက်မြန်မာအစိုးရအနေနဲ့ပြောင်းလဲကိုတကယ်ဖော်ဆောင်ခြင်းနဲ့ဆိုရင်နောက်တက်လာမယ့်အစိုးရလက်ထက်မှာ2008ဖွဲ့စည်းပုံခြေခံဥပဒေအရနိုင်ငံတွင်းရေးကြီးတဲ့ကာကွယ်ရေးဌာနပြည်ထရေးဌာနနဲ့နယ်စပ်အလုံးစုံရေးကဏ္ဍတွေမှာစစ်တပ်ကထိန်းချုပ်ထားတာကိုပြင်ဆင်သင့်တယ်လို့ HRW ရဲ့အာရှရေးရာဌာနခွဲကအလုံးမှုဆောင်ညွှန်ကြားရေးမှူး Brett Adams က VOA ကိုပြောပါတယ
် The constitution needs to be changed. It is not democratic if the military can still control defense, the police and border security.
ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နေမှာလေဒါဟာဒီမိုကရေစီစနစ်နဲ့မညီညွတ်ပါဘူးစစ်တပ်အနေနဲ့ကာကွယ်ရေးရဲနယ်စပ်လုံခြုံရေးနဲ့ပြည်ထရေးတို့ကိုဆက်ပြီးထိန်းချုပ်မထားသင့်ပါဘူးရွေးကောက်ခံတဲ့အစိုးရကသာတာဝန်ယူသင့်ပါတယ်ဒီလိုလှုပ်ဆောင်နိုင်မှုကစစ်တပ်နဲ့ညှိနှိုင်းဆောင်ရွက်ရမှာဖြစ်ပါတယ်ဒါပေမဲ့လည်းအဓိကဝန်ကြီးဌာနတွေကိုပြည်သူကရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုလွှဲပြောင်းပေးသင့်ပါတယ်ပြည်သူတွေကဒီဌာနတွေကိုစစ်တပ်အောက်မှာမထားလို့ကြရတဲ့အတွက်အခုလိုအာဏာရ USDP ပါတီကိုရွေးကောက်ပွဲကနေအသိပေးလိုက်တာဖြစ်ပါတယ်
ဒါအပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အစန်းစုကြည်ကသမ္မတဦးသိန်းစိန်လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကိုတွေ့ဖို့တောင်းဆိုတာကိုသမ္မတကလက်ခံတဲ့ပုံမှာလဲ Brett Adams ကအခုလိုပြောပါတယ
် Well, we can't go back in time. Of course they should have been meeting before and of course the the president, the military and the USDP should have really understood.
ပြီးခဲ့တဲ့အချိန်တွေတော့ပြန်မရနိုင်တော့ပါဘူးတကယ်တော့ဒီအရင်ကလေးကတွေ့တင်ပါလေသမရစစ်တပ်နဲ့ပြည်ခိုင်ပြိုးပါတီတို့အနေနဲ့လူလူကအမှန်တကယ်ဘာလို့ကျင်နေဆိုတာလည်းသိတင်ပါလေဆိုလိုတာကရွေးကောက်ပွဲလုပ်တင်တာလည်းကြပါပြီစစ်အာဏာရှင်စနစ်လည်းဆယ်စုနှစ်နဲ့ချီပြီးမရှိတင်ပါဘူးဒါတွေကပြန်ပြင်လို့မရတော့ပါဘူးဒါပေမဲ့စစ်တပ်အနေနဲ့အခုချိန်မှာလုပ်နေတာကဂုံတိတ်ခါကိုထိန်းသိမ်းဖို့လူလူရဲ့ယုံကြည်မှုကိုပြန်ရဖို့တာဝန်သိသိဆောင်ရွက်ဖို့ပါဒါတွေကိုစလုပ်ဖို့ကတော့ဒီမိုကရေစီတိုင်းပြည်မှာလို့ပဲဒီမိုကရေစီတိုင်းပြည်တိုင်းမှာလို့ပဲရွေးချယ်တင်မြှောက်ခံရတဲ့အရသာဆိုရကအရေးကြီးတဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်အောင်အုပ်ချုပ်ခွင့်ပေးဖို့ပဲဖြစ်ပါလေ
။တစ်ချိန်တည်းမှာပဲအမျိုးသားပညာရေးဥပဒေကိုပြင်ဆင်ရေးအတွက်ဆန္ဒပြခဲ့တဲ့ကျောင်းသားတွေကိုအဆိုရကဖန်ဆီးထိန်းသိမ်းထားရကနေလွှတ်ပေးသင့်ပြီလို့လဲ Brett Adams ကတောင်းဆိုလိုက်ပါတယ်
။ Well, we've said all along that the students should be released and that even if they're not even if the charges against them aren't dropped as they should be released on bail.
ကျောင်းသားတွေကိုပြန်လွှတ်ပေးတင်ပါတယ်မလွတ်နိုင်ရင်တောင်မှသူတို့ပေါ်ချမှတ်ထားတဲ့ဆွဲချက်တွေကိုမပယ်ဖြတ်နိုင်ရင်တောင်မှအာမခံနဲ့ပြန်လွှတ်ပေးတင်ပါတယ်မြန်မာနိုင်ငံကအကျဉ်းတောင်တွေဟာအတော်ပဲအခြေအနေဆိုးဝါးပြီးကျန်းမာရေးဆောင်ရှောက်မှုကလည်းအာနေပါတယ်အခုလက်ရှိရွေးကောက်ပွဲအခြေအနေတွေအရလက်ရှိအစိုးရကိုပြည်သူတွေကမလိုချင်တော့ဘူးဆိုတာပြလိုက်ပါပြီအစိုးရအသက်တက်လာတဲ့အချိန်ထိအချိန်ဖြုံးမနေတင်ပါဘူး
အစငါခန်ဆန္ဒပြနေကြတဲ့ဘာကသာကျောင်းသားတွေဟာပြီးခဲ့တဲ့မတ်လ10ရက်နေ့တုန်းကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ချီတက်ဆန္ဒပြရာကနေဖန်စီထိန်းသိမ်းခင်ခဲ့ရတာဖြစ်ပါတယ်ရွေးကောက်ပွဲမတိုင်မီကလည်း HRW လူခွင့်ရေးဆောင်ကြည့်ရေးဖွဲ့ကနေရွေးကောက်ပွဲမှာတရားလွတ်လပ်ပြီးမျှတမှုမရှိကြောင်းလူနည်းစုတချို့မဲပေးခွင့်ဆုံးရှုံးမှုတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့ကြေညာရေးထုတ်ပြန်ခဲ့ပါတယ်ရှင်